အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်နိုင်ငံကလေစီကနေတန်တမန်တွေနဲ့အရက်သားတွေအတွက်ကယ်ဆယ်ရေးလေယာဉ်တွေဒီကနေ့ပြန်ထွက်ပါပြီ။မနေ့ကလေယာဉ်ပြေးလည်တဲ့ကိုထောင်ထဲရှိတဲ့အာဖဂန်နိုင်ငံသားအများအပြားဝင်ရောက်ပြီးအမေရိကန်စစ်လေယာဉ်ပေါ်တက်ဖို့ကြိုးစားခဲ့တာကြောင့်ဝေယုံသူကအခြေအနေတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာကကယ်ဆယ်ရေးလုပ်ငန်းတွေဒီကနေ့ဆက်လုပ်နေကြတာပါ။နေတိုးမာမေးအဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအကြီးအကဲအရက်သားကိုယ်စားလှယ်စတဖာနိုပွန်တီကွန်ဗိုကအာဖဂန်လေစီလေယာဉ်ပြေးပေါ်လေယာဉ်ပြေးလမ်းပေါ်မှာအမေရိကန်လေတပ်လေယာဉ်အများပြားရှိနေတဲ့တပ်ပုံတပုံကို Twitter မှာတင်ထားပြီးအတက်အဆင်းလုံနေတဲ့လေယာဉ်တွေကိုသူတွေ့ရတယ်လို့ရေးထားပါတယ်။အာဖဂန်နစ္စတန်ကပြင်သစ်နိုင်ငံသားတွေကိုတယ်လာတဲ့လေယာဉ်ကတော့အာရဗ်စော်ဘောမြပြည်တော်စု UAE ကိုမနေ့ညကရောက်တဲ့အကြောင်းပြင်သစ်ကာဝေးဝန်ကြီး Florence Parly ကပြောပါတယ်။နောက်ထပ်ကယ်ဆယ်ရေးယာဉ်တွေထပ်ပြီးလွတ်ထားတယ်လို့လည်းပြောပါတယ်။အိန္ဒိယနိုင်ငံကလည်းတန်တမန်တွေနဲ့လူညွေးတက်ဖို့ဝင်ဒီအပါအဝင်ခဘူးမျိုးတော်ကအိန္ဒိယတန်ယုံဝင်တဲ့140ကိုအထူးလေယာဉ်နဲ့ပြန်ခေါ်ပါရယ်မနေ့ကဝေယုံသုံးကအခြေအနေတွေကြောင့်လူညွေးကိုချင်းချောက်လာတဲ့အတွက်ဆိုပြီးအ ਨੇ ဆုံးလူမျိုးကိုအမေရိကန်တက်ဖို့ဝင်လက်ချက်နဲ့ဒီစိတ်မှတည်ဆုံသွားတဲ့အကြောင်းဘန်ဒဂွန်စစ်တမ်းလာချုပ်ပြောခွင့်ရကမနေ့ကအတည်ပြုပြောပါရယ်